ဒီနေ့တနင်္ဂနွေနေ့မှာဂါဇာဒေသကိုဖျက်ဆီးတဲ့ Karam Shalom နဲ့ Iris နေဆက်ဖျက်လန်းနှစ်ခုကိုပိတ်လိုက်ပြီလို့ Israel ဘက်ကကြေညာလိုက်ပါတယ်။ထိခိုက်ဒဏ်ရာမှုတစ်စုံတစ်ရာမရှိပေမဲ့ Palestine ကနေ Israel ဘက်ကိုဒုံးလက်နဲ့တစ်ခုကျရောက်မိလောင်ခဲ့ပြီးတဲ့နောက်ပိုင်းအခုလိုနေဆက်ဖျက်လန်းနှစ်ခုကိုပိတ်လိုက်တာဖြစ်တယ်လို့ Israel စစ်တပ်ကပြောဆိုပါတယ်။ဂါဇာစစ်သွေးကြွတွေနဲ့ဖြစ်ပွားတဲ့ရင်ငါးဆယ်စစ်ပွဲပြီးကြတဲ့ကဆိုရင်ဒီဒုံးလက်နဲ့မိလောင်ပောက်ကွဲမှုကဒုတိယအကြိမ်မြောက်ဖြစ်တယ်လို့ Israel ကပြောပါတယ်။ Iris နေဆက်ဖျက်လန်းကနေလူသားချင်းစာနာမှုအထောက်အကူတွေကိုတော့ပို့ခွင့်ပေးမယ်လို့ Israel ဘက်ကပြောဆိုပါတယ်။ Palestine နေဘက်ကဒီအခြေအနေကိုအသုံးချပြီးနောက်ထပ်စူပူအောင်ကြွမှုတွေလုပ်မှာကို Israel ပြည်သူတို့ကစိုးရိမ်မှုတွေရှိပါတယ်။နှစ်ဖက်စလုံးကအကြမ်းဖက်မှုတွေနဲ့တုံ့ပြန်မှုဒီဖြစ်ရပ်ကိုအခွင့်အကောင်းယူမဲ့အဖြစ်မျိုးကိုရှောင်စေးခြင်းတယ်လို့ Israel ဝန်ကြီးချုပ် Benjamin Netanyahu ကပြောဆိုလိုက်ပါတယ်။